မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားနျူကလ িয়ার ရေးစစ်ဆင်နှိမ့်နိုင်ပွဲတွေကိုအောက်တိုဘာလ9ရက်နေ့မှာပြန်ဆဖို့သဘောတူထားပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားဆွေးနွေးပွဲ KCN နေတင်းထံသားကဒီကနေ့ပြောပါတယ်။ဒါအပြင်ပြီးခဲ့တဲ့ဖေဖော်ဝါရီလကနှစ်ဖက်ကောင်းဆောင်တွေကြားထိပ်သည့်အစည်းအဝေးအောင်မြင်မှုမရပဲဆုံးသတ်ခဲ့ပြီးတဲ့နောက်လားတော်ကြာရှေးမတွန်းတော့မဆိုဖြစ်နေတာကနေတိုးတက်မှုတစ်ခုရလာတဲ့သဘောပါပဲ။အောက်တိုဘာလ4ရက်နေ့မှာကနေဦးဆက်သွယ်ကြပြီးတဲ့နောက်စစ်ဆင်နှိမ့်နိုင်ပွဲလုပ်မယ်ကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံသားရဲ့ဝန်ကြီးချိုဆွန်ဝီအနေနဲ့ထုတ်ပြန်ချက်ကိုကိုးကားပြီး KCN နေသတင်းဌာနကပြောပါရယ်ဆေးစပ်ညှိနှိုင်းပွဲတွေပြန်ဆခြင်းနဲ့အကြောင်းမြောက်ကိုရီးယားဘက်ကပြောထားခဲ့ပြီးမယ်လေအမေရိကန်ဆိုရအနေနဲ့ပိုးပြီးလှည့်တာပြောင်းတာရှိတဲ့သဘောထားပြတဲ့နဲ့ဆိုတဲ့သတိပေးချက်ကိုပါနိုင်ငံပိုင်သတင်းဌာနကထည့်ပြောထားပါရယ်ဒါမဲ့ဆွေးနွေးပွဲတွေမှာအမေရိကန်အနေနဲ့မှန်ကန်တဲ့စမ်းစစ်ချက်မျိုးရှိတယ်နဲ့လို့နျူကလ িয়ার ရေးမြောက်ကိုရီးယားဆေးစပ်ညှိနှိုင်းရေးမှူးချုပ်ကင်မြုံဂျီကပြီးခဲ့တဲ့လထုတ်ပြန်ချက်တစ်ခုမှပြောထားပါရယ်မြောက်ကိုရီးယားဘက်ကဆေးစပ်ညှိနှိုင်းသူတွေနဲ့တွေ့ဖို့အမေရိကန်အနေနဲ့အဆင်သင့်ဖြစ်နေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြီးခဲ့တဲ့လမှာပြောထားပါတယ်။ဒါပေမဲ့လည်းအထုတ်ခံလိုက်ရတဲ့အမေရိကန်မျိုးသားလူညွန့်ရေးဂျန်ပီပုတ်ကိုဂျွန်ဘိုဒန်ကတော့မြောက်ကိုရီးယားဟာနျူကလ িয়ার စီစဉ်ကိုဆွန့်လွတ်ဖို့ရည်ရွယ်ချက်မရှိဘူးလို့တနင်္လာနေ့ကပဲသတိပေးပြောဆိုထားပါတယ်။